ပလန်မကလုံရင်ကောင်စီမှာရခိုင်ပြည်နယ်ပြည်ပကရေးနဲ့ပတ်သက်လို့တကယ်ပဲဆွေးနွေးကြရမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးအပ်ဖို့ဆိုတဲ့ကိုဖီအာနန်အကြံဖေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖို့တိုက်တွန်းတဲ့ညင်ညာချက်ကိုထုတ်ပြန်ခဲ့တာပါ။ဒါဟာ6နှစ်အတွင်းပထမအဦးဆုံးအကြိမ်ထုတ်ပြန်တဲ့ညင်ညာချက်ဖြစ်ပါတယ်။အပြည့်စုံကိုဒေါ်လန်လတန်းကပြောပြမှာပါ
။ရခိုင်ပြည်နယ်ပြည်ပကအခြေအနေဆွေးရွာလာမှုကြောင့်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်နဲ့ဆွီဒင်တို့ရဲ့တောင်းဆိုချက်အရလုံခြုံရေးကောင်စီကဗိုလ်ထုနီကဒီကပိတ်စီဝေပဲကျင်းပခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့အလှည့်တာဥက္ကဋ္ဌဧသီယိုးပြည်နိုင်ငံကတီဂက်ဒက်အလမူကဆွီနီပဲအတီးတင်းတော်တွေကိုကြေညာချက်နဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်။
The members of the Security Council expressed deep concern about the situation in Rakhine State, acknowledging the initial.
The Council of Four Winangani and Ine, Yakantine, and Chin in Nepatalu, Lonzo, so you make in Chitabare, Okula Nasangayaniga, Nyama, Lonjoye, Tatari, Taka Kayara, Gutishia, Etre, Ditaka Muja, Nasa, Dre, Jampa Mupiwara, Jau, Lubang, Tongding, Konatanjo, Oime Piabare.ကျုံကျုံကြီးနယ်မြေရှင်းလင်းမှုတွေအတွင်းအင်အားအလွန်အကျွံအသုံးပြုခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မကင်းဖြစ်တဲ့အတွက်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေချက်ချင်းအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးပြန်လည်ချမှတ်ဖို့အယက်သားတွေကိုအကာအကွယ်ပေးဖို့လူမှုရေးစီးပွားရေးတာမန်အခြေအနေပြန်ရောက်စေဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တိုက်တွန်းပါတယ
်။ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့အိုအိမ်မဲ့ဖြစ်နေကြသူတွေကိုမခွဲခြားပဲအထောက်အကူပေးနေတယ်ဆိုတဲ့ပြောကြားချက်ကိုလေလုံခြုံရေးကောင်စီကကြိုဆိုလိုက်ပြီးပြညာချက်မှာအခုလိုတိုက်တွန်းခဲ့တယ်လို့လုံခြုံရေးကောင်စီဥက္ကဋ္ဌကပြောပါတယ
် They called on the government of Myanmar to fulfill these commitments facilitate humanitarian assistance to those in need in Rakhine State
ဒီမှာဆိုရကလူသားချင်းစာနာမှုအထောက်အကူကိုအိုးအိမ်မဲ့ဖြစ်နေကြသူအားလုံးကိုခွဲခြားမှုမရှိဘဲတပြေးညီအကူအညီပေးဖို့ပေးထားတဲ့ဂရီတွေကိုလူမျိုးကြီးကောင်စီကထောက်ပြပြီးမြန်မာအစိုးရအနေနဲ့ဒီဂရီကိုအကောင့်ထည့်ဖော်ဖို့ရခိုင်ပြည်နယ်မှာလိုအပ်နေသူတွေအတွက်အထောက်အကူတွေပေးနိုင်အောင်လှုံ့ဆော်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနေကြသူတွေရဲ့လူမျိုးကြီးကိုအာမခံချက်ပေးဖို့အပြင်ပြည်ပခဖြစ်နေတဲ့ဒေသတွေမှာပူးပေါင်းဆောင်ရွက်မှုအခြေအတင်ဆွေးနွေးမှုကိုထောက်ခံအားပေးဖို့တိုက်တွန်းပါတယ
်ဒါအပြင်အကြီးမှုချုပ်ဆောင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အစံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလည်းကောင်ထဲပေါ်ဖို့နှင့်မြန်မာအစိုးရကစက်တင်ဘာလ7ရက်နေ့ကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင်ထဲပေါ်ဆောင်ရွက်ရေးကော်မတီကိုလည်းလုံခြုံရေးကောင်စီကကြိုဆိုလိုက်ပြီးအကြံပြုချက်များကိုလက်တွေ့အကောင်ထဲပေါ်ဖို့တိုက်တွန်းလိုက်ပါတယ
် They agreed on the importance of a long-term solution to the situation in Rakhine and called for implementation
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရေးရှိအဖြေရှာဖို့နဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့လဲတိုက်တွန်းပါတယ်။ဒါအပြင်ဒီအကြံပေးချက်ကိုအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကပထမခြေလှမ်းအဖြစ်ရခိုင်အကြံပေးကော်မရှင်ဆိုင်ရာဝန်ကြီးအဆင့်အဖွဲ့ကိုဖွဲ့စည်းခဲ့တာကိုလည်းကြိုဆိုပါတယ်။အကြံပေးချက်တွေကိုအကောင့်ထည့်ဖော်ရမှာနိုင်ငံတကာလူ့အဖွဲ့အစည်းကမြန်မာအစိုးရကိုအကူအညီပေးဖို့အဆင့်မြင့်ရှိတဲ့အကြောင်းလဲလုံခြုံရေးကောင်စီကအတည်ပြုပါတယ်။
ဒီမှာနိုင်ငံနဲ့ပတ်သက်လို့အခုလိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးတို့ကတဘောတီကြေညာချက်ထုတ်ပြန်တာဟာ6နှစ်တာအတွင်းပထမဦးဆုံးရှင်ဖြစ်တယ်လို့စီဝေးပွဲခေါ်ယူဖို့တိုက်တွန်းခဲ့တဲ့ဗြိတိန်သံမတ်ကြီးမက်သျူးရိုက်ခော့ဖ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်
။ First time in 9 years that the Security Council has agreed on this particular issue on Burma.
ဒီမှာနိုင်ငံနဲ့ပတ်သက်လို့6နှစ်တာကာလအတွင်းဒါဟာပထမဆုံးအကြိမ်လုံခြုံရေးကောင်စီကအခုလိုသဘောတူပြီးကြေညာချက်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဆိုးရွားနေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုမှာလူမျိုးရေးကောင်စီကတင်ကြီးတမျိုးထဲရက်တည်ခဲ့ကြတာဖြစ်ပါတယ
်။ဒါအပြင်လူမျိုးရေးကောင်စီထုတ်ပြန်တဲ့ကြေညာချက်ဟာရခိုင်အရေးစိုးရိမ်မကင်းဖြစ်သူတွေရဲ့သဘောထားစံတာ၃ချက်စလုံးကိုခြုံငုံပါဝင်တဲ့အတွက်လည်းကျေနပ်မိတယ်လို့သံမကြီးရိုက်ခော့ဖ်ကပြောပါတယ်
။ The press elements agreed today are an important first step. They
ဒီနေ့တို့ပြန်တဲ့ကြေညာချက်ဟာပထမခြေလှမ်းဖြစ်ပါတယ်။လူမျိုးရေးကောင်စီကလူချင်းနဲ့အချက်၃ချက်စလုံးပေါ်လာပါတယ်။ပထမကလူမျိုးရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးတွေကိုအားလုံးရပ်တန့်ဖို့ဒုတိယကလူဝတ်တဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေရရှိစေဖို့တတိယကတော့မြန်မာအစိုးရအနေနဲ့ ကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့ဆိုတာတွေပဲဖြစ်ပါတယ်
။နောက်သတင်းပါမှာတော့တူရကီနိုင်ငံရဲ့တိုက်တွန်းချက်က OIC ကမြန်မာအရေးစနစ်ဖို့ရှိပြီးထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေနဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကဥဆောင်ပြီးစနစ်ဝက်တရားကျင်းပဖို့လည်းရှိတယ်လို့တာမကြီးရိုက်ခော့ကပြောခဲ့ပါတယ်ရှင်။